Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inbrua.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inbrua.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တတ္တရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်11ကျမ်းမာခြင်းသည်လူသားတိုင်းအတွက်အဓိကအရေးဖြစ်ပါသည်ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့အခါသူချင်းမေတ္တာများစွာပေးကဲ
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားသောက်နေကြရတယ်ဆိုတာလူတိုင်းအသိပါပဲဒီလိုမျှဝေစားသောက်ကြတဲ့အခါမှာစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျောလင့်ချင်းအတားမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တောတရှင်များရှင်ဒီကနေ့ညံ့ဖျင်းသောချက်ပြုတ်ခြင်းသည်အပြစ်ဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်တောတရှင်များရှင်ညံ့ဖျင်းတဲ့အစာတွေကိုပြင်ဆင်ကျွေးမွေးခြင်းဟာအပြစ်မကောင်းမှုတစ်ခုဖြစ်ပါတယ်အကြောင်းကတော့စားသောက်ခြင်းအမှုမှာခန္ဓာကိုယ်တစ်ခုလုံးရဲ့ကျန်းမာစိုးပြခြင်းနဲ့ပတ်သက်နေပါတယ်။အကျိုးဆက်အနေနဲ့စိတ်နှလုံးမကြည်မလင်ဖြစ်စေတဲ့အစာအိမ်အချင်းပေါက်ခြင်းကိုမဖြစ်နိုင်မဲ့နီလာနဲ့ချက်ပြုတ်စားသောက်ခြင်းကိုမိမိလူတို့ပြုလုပ်ဖို့ဖျားသခင်အလိုတော်ရှိပါတယ်။အာဟာရနဲ့ပြည့်ဝတဲ့ပေါင်မုတ်တစ်လုံးမှာလက်တွေ့ကျတဲ့အယူဝါဒထင်ရှားကြောင်းတတိယစီပါ။ချက်ပြုတ်ခြင်းအလုပ်ကိုအစေခံကြုံအလုပ်တစ်ခုအဖြစ်အထင်မသေးသင့်ပါဘူး။ဂုံမရှိတဲ့အလုပ်တစ်ခုဖြစ်တဲ့အတွက်ကြောင့်မလုပ်ချင်တော့ပါဘူးလို့ချက်ပြုတ်တတ်တဲ့သူတွေကချက်ပြုတ်ခြင်းအလုပ်ကိုစွန့်လွန်ခဲ့မယ်ဆိုရင်ကဘာသူကဘာသားတွေဟာဘယ်အခက်အခဲတွေရင်ဆိုင်လာရမလဲဆိုတာစဉ်းစားစရာပဲ။တခြားအလုပ်တွေထက်ချက်ပြုတ်ခြင်းအလုပ်ကိုလုပ်လို့မှုနည်းပါးဒီမှာမှန်ပေမဲ့အမှန်အဖြစ်ဆိုရင်တိတ်ပံအတ္တအပေါင်းတို့ဟာတန်ဖိုးရှိတဲ့တိတ်ပံအတ္တတမျိုးဖြစ်တယ်။ထာဝရဘုရားသခင်ဟာကျမ်းမာခြင်းကိုအထောက်အကူပြုမဲ့အစားအစာတွေကိုချက်ပြုတ်တတ်ခြင်းပညာကိုသိမှတ်တော်မူပါတယ်။အာဟာရနဲ့ပြည့်ဝတဲ့အစားအစာတွေကိုပြင်ဆင်ချက်ပြုတ်တတ်တဲ့သူတွေကိုဖျားသခင်ဟာများစွာတန်ဖိုးထားတော်မူပါတယ်။အစားအစာပြင်ဆင်ခြင်းပညာကိုတတ်ပြီးကောင်းစွာအသုံးပြုနေသူတွေဟာတခြားအလုပ်အကိုင်တွေမှာလှုပ်ဆောင်နေတဲ့သူတွေထက်ချီးမွမ်းခြင်းကိုခံထိုက်ကြတယ်။ဒီလူတွေဟာတမန်ကျမ်းစာမှာဖော်ပြထားတဲ့အခွင့်အရေးရရှိတဲ့သူတွေနဲ့တူတယ်။အကြောင်းကတော့သူတို့ဟာမိမိတို့ရရှိသမျှပညာကိုမှန်မှန်ကန်ကန်အသုံးချခြင်းဖြင့်လူသားတွေရဲ့ခန္ဓာကိုယ်ကျန်းမာရေးကိုများစွာအထောက်အကူပြုစေတယ်။အသက်တာနဲ့ကျန်းမာရေးအကျရှိတဲ့ဆက်နွယ်မှုဟာခွဲခြားလို့မရတဲ့အရာဖြစ်တယ်။အချက်ပြုတ်ပညာဟာစုကျေးစုအဖျားဖျားမှာတန်ဖိုးအရှိဆုံးစုကျေးစုဖြစ်တယ်လို့ဆိုတယ်။ဆက်ချုပ်သမားနဲ့စာမူကူးရေးပေးသူတွေကိုတန်ဖိုးထားရတယ်လို့ပဲ။လူတွေရဲ့အသက်ရှင်နေထိုင်မှုနဲ့လူတွေရဲ့အယိုးအုံနောက်နဲ့ကြွက်သားတွေကိုကျမ်းမာတန်ဆွမ်းစေမဲ့ အစားအစာတွေကိုဘယ်လိုပြင်ဆင်ရမှာကိုသိရှိနားလည်တဲ့ထမင်းကျဲဟာလူတွေကိုကူညီတဲ့သူတွေအထက်မှာအရေးအပါဆုံးနေရာမှာရှိနေပါတယ်။ဆက်ချုပ်သမားတွေလက်နှိပ်ဆက်စည်းရေးတွေစာမှုဖတ်တဲ့လူတွေစည်ရင်းကိုင်ကျောင်းဆရာတွေကွန်ပျူတာကိုင်တဲ့လူတွေဒီအလုပ်တွေနဲ့ပြင်ဆင်နေကြတဲ့လူအချို့ဟာထမင်းကျက်တွေနဲ့မပေါင်းသင်မဆက်ဆံသင့်လောက်အောင်မြင့်မြတ်တဲ့သူတွေဖြစ်တယ်လို့မိမိတို့ကိုကိုကိုသတ်မှတ်နေကြတယ်။ဒီသဘောတွေဟာလူရဲ့အတိုက်အဝန်းမှာရှိတဲ့လူဒန်းစားအားလုံးနှီးပါးမှာစိတ်ဝင်ပြန့်နှံ့လေရှိတယ်။ထမင်းကျက်အလုပ်ဟာလူရဲ့အတိုက်အဝန်းထဲမှာနှိမ့်ကြတဲ့အလုပ်တစ်ခုဖြစ်တယ်လို့ဆိုတယ်။ဒါကြောင့်သူဟာအိမ်သူအိမ်သားတွေနဲ့တန်းတန်းကြီးဆက်ဆံရမှာမဟုတ်ဘူးလို့လည်းပြောကြတယ်။ထမင်းကျက်တွေကိုပြောတာကိုထမင်းကျက်တွေကခံစားကြရတယ်။တော်တဲ့မိန်းကလေးတွေဟာတခြားအလုပ်များကိုသာရအောင်ကြိုးစားနေကြတယ်။ပညာတတ်တဲ့ထမင်းကျက်အနေငယ်သာရှိနေပါတယ်။ဒါကိုသင်အံ့ဩပါသလား။အံ့ဩစရာအကြောင်းမရှိပါဘူး။ဒါပေမဲ့လူများစွာတို့ဟာဒီလိုလှုပ်ဆောင်မှုမှာပါဝင်နေကြပါတယ်။ထမင်းကျက်တွေဟာအိမ်တော်တစ်ခုမှာအရေးပါတဲ့သူတွေဖြစ်တယ်။အုံနောက်အယိုးနဲ့ကြွက်သားတွေကိုဖွဲ့စည်းဖို့အစာအိမ်ထဲကိုထည့်ပေးမဲ့အစားအစာတွေကိုသူမပြင်ဆင်ချက်ပြုတ်နေရတယ်။တအိမ်သားလုံးရဲ့ကျန်းမာရေးဟာထမင်းကျက်ရဲ့ကျွမ်းကျင်မှုနဲ့တက်ကျွမ်းမှုအပေါ်မှာသာများစွာအခြေပြုပါတယ်။အိမ်တော်ကြပြီးအိမ်တော်ရှင်မဖြစ်လာတဲ့အမျိုးသမီးကလေးတို့ဟာအိမ်တော်ရှင်မနဲ့မိခင်တွေလှုပ်ဆောင်ရမယ့်တာဝန်ကိုသိရှိတဲ့သူနည်းပါးလာပါတယ်။သူတို့ဟာစတတ်ကြတယ်၊စံတရားတီးတတ်ကြတယ်။ဒါပေမဲ့ထမင်းဟင်းကိုမချက်တတ်ကြဘူး။မိသားစုရဲ့ကျန်းမာရေးအတွက်အထူးအရေးကြီးတဲ့ပေါင်မုတ်ကိုလည်းမဖုတ်တတ်ကြဘူး။ကျမ်းမာရေးအတွက်အထောက်အကူပြုမဲ့အစားအစာတွေကိုချက်ပြုတ်ကျွေးမွေးတတ်ဖို့အသိပညာနဲ့အတွေ့အကြုံတွေလိုအပ်ပါတယ်။အသွေးအသားကောင်းတွေကိုဖြစ်စေဖို့အစာအိမ်ထဲကိုထည့်သွင်းမဲ့အစာတွေကိုချက်ပြုတ်ပေးနေတဲ့ပုံကူတူဟာအရေးပါဆုံးအမြင့်မားဆုံးယာတို့တစ်ခုကိုပိုင်ဆိုင်ထားခြင်းဖြစ်ပါတယ်။စည်ရေးတွေအလပြင်ဆရာတွေနဲ့တေဂီတဆရာယာတို့တွေဟာအရေးပါမှုမှာထမင်းချက်ယာဒူးနဲ့မတူညီပါဘူး။ကျမတို့နိုင်ငံမှာရှိအမျိုးသမီးတွေဟာဘယ်လိုထမင်းချက်ရမှာကိုတချို့မသိကြပါဘူး။နိုင်ငံအတွင်းမှာရှိတဲ့အကောင်းဆုံးထမင်းချက်တူဦးစီကိုသွားပြီးကျွမ်းကျင်တဲ့ထမင်းချက်တူဦးဖြစ်လာတဲ့အထိရက်ပေါင်းများစွာသွားရောက်နီးနာခံတင်ပါတယ်။တင်းတို့ကိုယ်တိုင်ထမင်းချက်တရုံသာမကတင်းတို့ရဲ့သားသမီးတွေကိုလည်းထမင်းချက်တအောင်တင်ပေးဖို့မိဘတို့ရဲ့တာဝန်ရှိပါတယ်။သူတို့ကိုထမင်းချက်တအောင်တင် जा ပေးနေခြင်းဟာသူတို့ရဲ့ကြုံတွေ့ကောင်းကြုံတွေ့နိုင်မဲ့မကောင်းမှုတွေရနေပြီးတော့ကာကွယ်ဖို့သူတို့ပတ်လည်မှာအကာအကွယ်တွေကိုတင်တီဆောက်ပေးခြင်းဖြစ်ပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်
မရတဲ့ဝမ်းသာထွားရေးရေးမနာတဲ့လှုပ်ရှုပ်စေရှုံနေခြင်းတလဲချမ်းသာခြင်းတလဲအပြောင်းလဲထဲမှာပဲဝမ်းမြောက်ခြင်းလဲအဆုံးမတိုင်ခင်မဝမ်းနေရပြန်နေဒီပါမြေကိုခင်တွယ်နေသည်မမြဲခြင်းတသည်ပဲပြူမဲမှုတွေ့ဖျားလူတော်လဲဆက်ကတဲ့သူတွေဆုံးရှုံးမှုနဲ့ဆိုရင်ဆရာလဲကြောင်းယူလို့တဲ့နှုတ်ကပတ်ပြတဲ့မွေလျော်ကြည့်တွေ့အလေးရရှိပြီပဲလူနေတာတွေလူနေချိန်မှပြေးဝါရစေမယ်တရားရှင်ဆန်သောဘာကကောင်းကြီးတွေလာခွေကိုရဲ့ကြံဉဏ်တွေနဲ့ကြိုးစားလို့လာခွေဆိုရင်ပူပန်ခြင်းနဲ့ရောရှင်မှုကင်းတဲ့ကိုမူရွေပြားလေအတူတွေကောင်းကြည့်တည်မြဲမယ
်ဗုဒ္ဓရှင်များရှင်တရားဒေသနာတော်ကိုသိခါရောယတမဆရာဦးတိမောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်နာတော်တာဆင်းရင်ခွန်အာယူကြပါစို့
တောင်းမေးစင်များတကယ်ပဲမွန်မြတ်ပြီးတော့တကယ်ပဲလှပတော့အရာကိုဖန်ဆင်းပေးတဲ့ဘုရားသခင်ရဲ့ကောင်းမြတ်ခြင်းနေသိက်ကိုပြန်လဲပြီးတော့တွေ့မြင်ပျော်ရွှင်ကြမယ်လို့မျှော်လင့်ပါတယ်။ဒီနေ့မှာတော့မိတ်ဆွေတို့နဲ့တို့ပြန်လဲပြီးတော့သတင်းစကားကိုမျှော်လင့်ခြင်းဓမ္မဒေသနာကနေမှာပေးသွားခြင်းနဲ့သတင်းကတော့ဘဝဤစိမ့်မှန်သောအဓိပ္ပာယ်နော်ဘဝမှာစိမ့်မှန်တဲ့အဓိပ္ပာယ်ရှိဖို့ရန်အတွက်ကျွန်တော်တို့ရဲ့အသက်တာဘယ်လိုရပ်တည်မလဲ ဆိုတာကိုဒီနေ့မှာဆိုရှင်မိတ်ဆွေတို့နဲ့အတူဆွေးနွေးသွားမှာဖြစ်ပါတယ်။အဲ့ချစ်တော်မိတ်ဆွေများဒီနေ့ဒီသတင်းစကားဆိုရှင်ကျွန်တော်အတွက်မိတ်ဆွေအတွက်အားလုံးအတွက်နော်လုံလောက်တဲ့ပျော်ရွှင်တဲ့သတင်းစကားဖြစ်ဖို့ရန်အတွက်ခေတ္တခဏဆုတောင်းကြပါစို့။အထက်ကောင်းငယ်မွန်တဲ့တရှိတော်မတော်ဖပါဗျာ။ကိုယ်ရှင်ပြတာမီတို့ကိုယနေ့ထိတိုင်အောင်တက်ရှင်ခွင့်ပေးတဲ့အတွက်လည်းနာမတော်ကိုချီးမွမ်းပါတယ်။အဖပါဗျာယနေ့တာယာတော်နှစ်သစ်မှာဘဝရဲ့အတိတ်ပဲဆိုတဲ့အကြောင်းအရာကိုနားတော်တာဆရာမဖြစ်ပါတယ်။ဒီသတင်းစကားဒီတာမီတို့ကြားနာတဲ့အခါမှာတာမီတို့ရဲ့ဘဝအတိတ်ပဲဒီပြေဝဆုံနေပြီးတော့ကိုရှင်ပြရဲ့မွန်မြတ်သောကောင်းချီးမင်္ဂလာကိုပုံမပြီးမှခံစားရ၍ဝမ်းကြောက်ပျော်ရွှင်သောတာမီတည်တည်ဖြစ်ဖို့ရန်အတွက်လည်းမာတော်မီကြောင်းတပိုက်တော်တာလသခင်ခရစ်တော်၏နာမတော်ကိုမြည်ပြီးစတောင်းပါတယ်ဖပါဗျာ။အာမင်။ကျွန်တော်မိတ်ဆွေများယနေ့ကျွန်တော်တို့ရဲ့အသက်တာတက်ရှင်တဲ့ခါမှာကျွန်တော်တို့ရဲ့အသက်ကျွန်တော်တို့ရဲ့ဘဝဟာဆိုရှင်အတိတ်ပဲရှိဖို့ရန်အတွက်လူတိုင်းကကြိုးစားနေကြပါတယ်เนาะယနေ့ကြတော့ဆရာတူဦးဟာဆိုရှင်သူ့ရဲ့တပည့်များနဲ့အတူเนาะညနေခင်းပါဆိုရှင်ကျင်းပတဲ့ပျော်ပွဲရှင်ပွဲမှာသွားကြပါတယ်သူတို့အားလုံးဟာဆိုရှင်လက်ထွန်ဆက်နဲ့တွဲထားတဲ့เนาะရင်နောက်ပွဲနောက်တွဲလေးပေါ်မှာဆိုရှင်တစ်ခါတည်းကောက်ရိုးလေးတွေကိုခင်းပြီးတော့အဲ့ပေါ်မှာဆိုရှင်ဆရာရဲ့တပည့်တွေကလိုက်ပါကြပါလေเนาะလိုက်ပါကြတယ်လာရဲ့အလင်းရောင်အောက်မှာဆိုလို့ရှိရင်သူတို့တွေကတချင်းတွေဝိုင်းဆိုပြီးတော့ပျော်ရွှင်နေကြတယ်เนาะပျော်ရွှင်နေကြတယ်ဆရာကတော့ယင်မောင်းတယ်ဒါကြောင့်ယင်စေးလို့ပျော်ရွှင်နေတဲ့အချိန်ကမှာလို့ရှိရင်အဲ့ဒီဆရာရဲ့သမီးကတို့လို့ရှိရင်တော့နေရာကိုပြောင်းရွှေ့လိုက်တယ်เนาะအဲ့ဒီယင်ပေါ်မှာပဲနေရာပြောင်းရွှေ့လိုက်တယ်နေရာပြောင်းရွှေ့ထိုင်လိုက်တဲ့အချိန်ကမှာတို့လို့ရှိရင်တော့အဲ့ဒီအချိန်မှာလို့ရှိရင်သူကယင်ရဲ့အရှိတ်ဘက်ကိုရောက်လာပြီးတော့နောက်တောင်းသူမတယောက်ကတော့ရှင်အဲ့ဒီချိန်မှာအလံတရားနဲ့អော်လိုက်တယ်နော်អော်လိုက်တဲ့ကောင်မှကြောင့်ဘာပြောလဲဆိုတော့ဆရာသမီးလေးကြာသွားပြီလို့နော်အတိပေးអော်လိုက်တယ်အဲ့ကောင်မှအဖေတယောက်ဖြစ်နေတဲ့နော်ဆရာဟာတော့ရှင်တောင်းလန့်သွားပြီးတော့သူနှလုံးတုံ့လှုပ်သွားတယ်နော်ယင်ဘိန်းအောက်မှာဆိုလို့ရှင်ရောက်သွားနိုင်တယ်ဘာကြောင့်လဲချင်းဘောကနေမှာဟာကြာသွားတဲ့ယင်ဘိန်းအောက်မှာရောက်သွားနိုင်တယ်ဒီကောင်မှသေမလားရှင်မလားဆိုတာကိုသူ့သမီးကိုတွေ့ချင်တယ်အဲ့ဒီကောင်မှအဖေဖြစ်တဲ့သူကလည်းတခါတည်းယင်ကိုရပြီးတော့ယင်ဘောကနေမှာခုံချပြီးတော့သမီးလဲနေတဲ့နေရာကိုပြေးသွားတယ်เนาะသမီးလဲနေတဲ့နေရာကိုသူပြေးသွားတယ်အဲ့ဒီခါမှာသမီးကလည်းကြောက်လဲကြောက်เนาะသူ့ရဲ့ကြထားတဲ့အချိန်နဲ့နာလဲနာဖြစ်တဲ့ခါမှာတို့ရှိရင်သမီးဖြစ်သူနေနဲ့ငိုနေတယ်တဲ့เนาะအဲ့ခါမှာဖြစ်တဲ့သူကလည်းသူ့ရဲ့တခါတဲ့အသားကလေးသမီးလေးကိုကောက်ချီလိုက်ပြီးတော့စိတ်ထဲမှာတခုစဉ်းစားလိုက်တယ်เนาะဆေးရုံတော့သမီးလေးကိုအ мян ဆုံးပို့ရမယ်เนาะစိတ်ညိုးငယ်စွာနဲ့ပဲသူလမ်းမကြီးကိုပြေးထွက်သွားတယ်ချစ်တော်မိတ်ဆွေအချိန်မိနစ်တို့တိုင်းဟာတို့ရှိရင်တန်ဖို့ရှိလာပါတယ်။သူကလမ်းမကြီးကိုရောက်တဲ့ခါမှာဆိုရှင်ကားရပေးဖို့ရန်အတွက်ဆူတောင်းတယ်။ကားရပေးဖို့ရန်အတွက်ဆူတောင်းတယ်နော်။လာနေတဲ့ကားတွေကိုတွေ့တဲ့ခါမှာဆိုရှင်လက်တစ်ဖက်ကသမီးလေးကိုပွေဖက်ထားပြီးတော့လက်တစ်ဖက်ကတော့ကားကိုဝှေ့ရံပြီးတော့တားတယ်နော်။ကားကိုဝှေ့ရံပြီးတားတယ်။ကားလည်းရရောသမီးရဲ့တန်သမီးတန်ရရလို့ဆေးရုံတို့ပို့ပေးပါဆိုပြီးတော့သူကအနှုညွတ်တောင်းပါတယ်နော်။အနှုညွတ်တောင်းပါတယ်ဆေးရုံမှာရောက်တဲ့ခါမှာလို့ရှိရင်ဆရာဝန်များကလည်းဂရုစိုက်ပြီးတော့ပြုစုပေးပါတယ်ကုသပေးတယ်မိတ်ဆွေဦးစားပေးရမယ့်အရာများဆိုရှင်အရေးကြီးပါတယ်မိတ်ဆွေရဲ့ဘဝတက်တာမှာဆိုရှင်ဘာကိုဦးစားပေးရမလဲဘဝရဲ့စစ်မှန်တဲ့အတိတ်ပဲကိုကျွန်တော်တို့လေ့လာကြမယ်ဘာကိုပထမဦးစားပေးရမလဲဘယ်အရာကကျွန်တော်တို့ရဲ့ဘဝတက်တာအတွက်အတိတ်ပဲရှိဆုံးလဲကျွန်တော်တို့ကိုကျေနပ်မှုပေးနိုင်ဆုံးလဲကျွန်တော်တို့ကိုဖန်ဆင်းတဲ့အရှင်သခင်ယေရှုခရစ်တော်ဖခင်သခင်ကိုကျွန်တော်တို့ကဦးစားပေးရမှာဖြစ်တယ်။အစဦး၌ဖခင်သခင်သည်ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏။ကပ္ပောက်ကြံခိုင်းတဲ့အငယ်တက်ပါလို့ရှိရင်အရာခတ်သိန်းကိုဖန်ဆင်းတဲ့ဖခင်သခင်ကကျွန်တော်တို့ကိုလက်ခံတော်မူတယ်။ကျွန်တော်တို့အပြစ်သားများဖြစ်ကြပေမဲ့လည်းရွေးချယ်တော်မူတယ်။ကိုတော်ဖခင်ရဲ့မိသားစုဝင်အဖြစ်လည်းမွေးစားထားပါတယ်။ဖခင်သခင်ရဲ့သားသမီးများဖြစ်ကြပါတယ်။နာကျွန်တော်တို့ရှိသမျှအရာတွေဟာဆိုရှင်ဘုရားသခင်ရဲ့ဥစ္စာတာလင်ဖြစ်တယ်ချစ်တော်မိတ်ဆွေအဲ့တော့ဘုရားသခင်ဟာဆိုရှင်ဖန်ဆင်းတော်မူတဲ့ဘုရားဖြစ်တဲ့အတွက်ကြောင့်အရာခတ်သိန်းကိုပိုင်ဆိုင်တယ်ဒါကြောင့်စာလံကျမ်းခန်းကြီး50အငယ်30မှာဆိုရှင်တောတရိษံရှိသမျှတို့နဲ့တထောင်သောတောင်ပေါ်မှာရှိသောတရိษံတို့သည်ငါဤဥစ္စာဖြစ်ကြ၏ဘုရားသခင်ရဲ့ပိုင်ဆိုင်မှုကိုအခြားစကားအဖြစ်ဘယ်လိုဖော်ပြတာလဲဆိုတော့သာဝရပြားသည့်မြေကြီးနှင့်မြေကြီးတစားကို၎င်းလောကရနှင့်လောကသားတို့ကို၎င်းပိုင်တော်မူ၏ဆိုပြီးတော့စာလံ24အငယ်1မှာဆိုရှင်တွေ့ရပါတယ်ချစ်တော်မိတ်ဆွေအဲ့ဒီချက်ဟာဆိုရှင်ဘဝအတ္တရဲ့စစ်မှန်တဲ့အတိတ်ပဲရှိနိုင်ဖို့ရန်အတွက်အရင်ခံဖြစ်ပါတယ်ပ ဖယားသခင်ဟာတို့ရှင်ဖန်ဆင်းရှင်ဖြစ်တော်မူပြီးတော့ကပားပေါ်မှာရှိတဲ့ရခသိန်းတို့ဟာတို့ရှင်ကိုတော်ဖျားရဲ့ဥစ္စာတွေဖြစ်တယ်နော်တောင်ပေါ်မှာရှိတဲ့တရိတ်ဆန်များမိုးပေါ်မှာပြန်တန်းနေတဲ့ငှက်များမြေကြီးပေါ်မှာရှိတဲ့ဓာတ်တထုများလူသားတွေအားလုံးဟာတို့ရှင်ဖယားသခင်ရဲ့ဥစ္စာဖြစ်တယ်ဖယားသခင်ဟာတို့ရှင်ဖန်ဆင်းရှင်ဖြစ်တဲ့အတွက်ကြောင့်သူ့နိုင်ပိုင်ဆိုင်ခွင့်ရှိတော်မူတယ်နော်ဒါကြောင့်ချစ်တော်မိတ်ဆွေဖယားသခင်အားကျေးဇူးတင်တဲ့ကျွန်တော်တို့မှာတို့ရှင်မြောက်များစွာရှိတယ်ဖယားကကျွန်တော်တို့ရဲ့ဘဝအတွက်စစ်မှန်တဲ့ဒိဋ္ဌိအပြည့်ဝပေးထားပါတယ်ဘလောက်ဝမ်းမြောက်ဖို့ကောင်းတယ်ချစ်တော်မိတ်ဆွေအဲကျွန်တော်တို့ရဲ့အသက်တာမှာတို့ရှင်ဖယားသခင်ကရခသိန်းကိုပိုင်ဆိုင်တဲ့အတွက်ကြောင့်ဖယားသခင်ပိုင်ဆိုင်တဲ့သူဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဘလောက်ဝမ်းမြောက်ဖို့ကောင်းတယ်ကျွန်တော်ရဲ့ဘဝအသက်တာကဘလောက်အဓိပ္ပာယ်ရှိတယ်ကျွန်တော်တို့ကိုပိုင်ဆိုင်တဲ့သူကဖျားဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ဘဝဟာအဓိပ္ပာယ်ရှိပါတယ်เนาะယနေ့ကျွန်တော်တို့ကိုတတော်တို့ကိုမွေးထားတဲ့မိဘလည်းမပိုင်ဆိုင်ဘူးကျွန်တော်တို့ကိုအုပ်ချုပ်နေတဲ့အစိုးရကလည်းမပိုင်ဆိုင်ဘူးကျွန်တော်တို့ကိုပိုင်ဆိုင်တဲ့သူကမိမိရဲ့တကိုယ်ရေးတခါရအားလုံးကိုပိုင်ဆိုင်တဲ့သူကပဲဖျားဖြစ်တယ်အဓိပ္ပာယ်ရှိသွားတဲ့ကျွန်တော်တို့ကိုအမြဲတမ်းကျွန်တော်တို့ကိုပို့ဆောင်နေတယ်ဒါကြောင့်ချစ်တော်မိတ်ဆွေချစ်တော်မိတ်ဆွေရဲ့ဘဝအဓိပ္ပာယ်ကိုပြေဝဆုံလင်းအောင်ဖန်တီးပေးနေတဲ့ကျွန်တော်တို့ရဲ့ပိုင်ရှင်ကဖျားဖြစ်တဲ့အတွက်ကြောင့်ယနေ့ချစ်တော်မိတ်ဆွေဝမ်းမြောက်လိုက်ပါအဲကြောင့်ကျွန်တော်တို့ကဘသူကိုဦးစားပေးရမလဲကျွန်တော်တို့ကိုပိုင်နဲ့ကျွန်တော်တို့ဖျားကိုအမြဲတမ်းဦးစားပေးပါဒါကြောင့်ဖျားကဘာပြောထားလဲနိုင်ငံတော်နဲ့ဖြောင့်မတ်ခြင်းကိုရှေးဦးစွာရှာပါတဲ့နောက်မှလူသားတွေကိုထပ်ပြီးတော့ဖျားကပေးမယ်တဲ့ဖျားကဘာပြောထားလဲငါပိုင်ဆိုင်တဲ့သားသမီးတွေရှေးဦးစွာပါပဲငါကိုပဲအရင်ရှာပါလို့ပြောထားတယ်အဲကြောင့်ချစ်တော်မိတ်ဆွေသင်ရဲ့တက်တာဒီနေ့ဘဝအဓိပ္ပာယ်ပြည့်စုံတဲ့သားသမီးဖြစ်နေတဲ့အတွက်လေပြီးလို့ရှိရင်သင်ရတော့ရှိရင်သင်ကိုပိုင်ဆိုင်တဲ့သူကဖျားဖြစ်နေတဲ့ဆိုတဲ့အတွက်ရယ်သိရတဲ့ခါမှာသင်ဟာအဓိပ္ပာယ်ရှိရှိနဲ့ဖျားရှိလူရှိမှာလို့ရှိရင်အသက်ရှင်ကြပါစို့လို့ဆုတောင်းဆန္ဒပြုနေဒီကုန်းချုပ်ပါတယ်မိတ်ဆွေပေါ်မှာဘုရားကောင်းချီးတော်ပါ
Thank you.
တော်ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။တော်တော်ရှင်များရှင်ခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကကျွန်ုပ်တို့ဤအံ့ဩဖွယ်သောအလားအလာများဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။တော်တာရှင်များရှင်ကျွန်ုပ်တို့ရဲ့အသက်တာဟာတိုးတောင်းလာပါတယ်ကျွန်ုပ်တို့ဟာဒီလောက၌တစ်ကြိမ်တစ်ခါသာလျှင်အသက်ရှင်ခွင့်ရတဲ့သူတွေဖြစ်ပါတယ်ဒီလိုအသက်ရှင်ခွင့်ရတဲ့အချိန်မှာအသက်တာကိုအကျိုးရှိအောင်အသုံးပြုရမှာဖြစ်ပါတယ်ရှင်ဖခင်သခင်ရဲ့ခေါ်တော်မူတဲ့အမှုတော်အတွေ့ဥစ္စာဒနာကြွယ်ဝချမ်းသာခြင်းလောကီရာထူးနဲ့အခြေအနေကြီးမားတဲ့စွန့်ရည်တက်တီတွေအထူးမလိုအပ်လာပါဘူးလိုအပ်တဲ့အရေးချင်းတွေကတော့ယေရှုပြုတ်တက်ခြင်းကိုယ်စီပွားကိုစွန့်ခြင်းမြဲမြံစွာစိတ်ပြတ်ထမ်းချက်တို့ပဲဖြစ်ပါရဲ့ရှင်။ဘလောက်ပင်တေးငယ်တဲ့အလင်းငယ်လေးဖြစ်စေကောင်းမူတည်ငြိမ်စွာထွန်းလင်းနေမည်ဆိုရင်တခြားသူတွေအတွက်အလင်းများစွာကူးဆက်နိုင်ပါရဲ့ရှင်။ကျွန်ုပ်တို့ရဲ့စွမ်းရည်ဟာဘလို့အတိုင်းတာပဲရှိနေပါစေ။ကျွန်ုပ်တို့မှာဩဇာအာဏာမရှိဘူး၊စွမ်းရည်တက်တီမရှိဘူး၊အခွင့်အခါကောင်းတွေမရှိဘူး၊ဘဟုတုတ္တလည်းနည်းပါတယ်ဆိုပြီးယူဆကောင်းယူဆပါလိမ့်မယ်။သို့တော့ကျွန်တို့ရဲ့အိမ်အောင်ထဲမှာရရှိလာတဲ့အခွင့်အရေးကိုအလင်းသင့်တယ်လို့ယုံကြည်စွာအသုံးပြုမယ်ဆိုရင်ဖခင်သခင်ဟာအောင့်အော်ဝယ်ကောင်းလောက်အောင်တတ်နိုင်တော်မူကြောင်းကိုကျွန်တို့ရဲ့မိသားစုကျင့်ဝတ်ကျင့်စဉ်တွေကိုအိမ်အောင်တွင်မှာအကောင်းဆုံးအသုံးပြုမယ်ဆိုရင်ထာဝရအသက်ကိုပေးပိုင်တဲ့တကူးရှိသူထံလမ်းပြနေသူတွေနဲ့တူနေပါတယ်ဖျားသခင်ကိုကြောက်ရွံ့တဲ့မိဘတွေရဲ့ဩဇာဟာမုံညက်သုံးနှင်းကိုဖောင်းကြွစေတဲ့တဆီလိုပဲမိမိတို့ရဲ့အိမ်တောင်မှတခြားအိမ်တောင်တွေကိုအကျိုးပြုမှုပြည့်နှံ့စေနိုင်ပါတယ်။အိမ်တောင်မှာတစ္ဆာရှိစွာလုပ်ငန်းဆောင်ရွက်မယ်ဆိုရင်ဒီလုပ်ငန်းဆောင်ရွက်မှုဟာတခြားသူတွေကိုပညာပေးရာရောက်ပါတယ်။ဖျားသခင်၌တစ္ဆာရှိတဲ့သဘောဟာတဆီနဲ့တူတဲ့စိတ်ထားမျိုးပဲဖြစ်ပါတယ်ရှင်။ကျွန်ုပ်တို့ရဲ့အသက်တာမှာတက်တက်ကြွကြွဆောင်ရွက်မယ်ဆိုရင်ခရစ်တော်ရဲ့စစ်တီတော်ရဲ့လုပ်ငန်းဟာထာဝရကာလကဲ့သို့အတွန့်ရှည်စွာအကျိုးသက်ရောက်မှာဖြစ်ပါတယ်ရှင်။ကျွန်ုပ်တို့ရဲ့မိသားစုမှာစီးစနစ်မရှိတဲ့အိမ်တော်ရဲ့ဩဇာသက်ရောက်မှုဟာနေရာအနှံ့ပြားမှာရှိနေမယ်ဆိုရင်လူအဖွဲ့အစည်းတွေအတွက်အန္တရာယ်ပဲဖြစ်ပါတယ်။ဒီလိုမကောင်းမှုဒီရီဟာအရှိန်တက်လာပြီးလူနေရက်ွက်နဲ့အဆိုးရရည်အထိထိခိုက်စေနိုင်ပါတယ်ရှင်။ကျမတို့ဟာလောကမှာသူတစ်ပါးတွေကိုယ့်ကိုတတိမပြူမိအောင်နေထိုင်လို့မရပါဘူးမိသားစုဝင်တူဦးရဲ့လှုပ်ဆောင်ချက်ဟာတခြားမိသားစုဝင်တွေကိုလည်းဆက်နွယ်နေပါတယ်ကျမတို့ရဲ့လှုပ်ဆောင်ချက်အစိုးအကောင်းမှန်သမျှကိုတပါးသူကအကဲခတ်နိုင်ပါတယ်ရှင်ဒါကြောင့်မလို့ကျမတို့ရဲ့အပြုအမူအပြောအဆိုအနေထိုင်အရာအားလုံးကိုကျမတို့ကဖျားသခင်လိုတော်အတိုင်းလှုပ်ဆောင်ဖို့ရန်အတွက်အရေးကြီးပါတယ်ရှင်ကျမတို့ရဲ့နှလုံးသားဟာခရစ်တော်ရဲ့ချစ်ခြင်းမေတ္တာနဲ့ပြည့်ဝနေမယ်ဆိုရင်ဘုရားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေနိုင်မှာဖြစ်ပါတယ်။ကျမတို့ရဲ့နှလုံးသားမှာသခင်ခရစ်တော်ရဲ့ချစ်ခြင်းမေတ္တာနဲ့ပြည့်ဝနေမယ်။ဝိညာဉ်တော်နဲ့ပြည့်ဝနေမယ်ဆိုရင်သူတစ်ပါးအားယဉ်ကျေးစွာဆက်ဆံမယ်၊တနာကျင်နာတတ်မယ်၊သူတစ်ပါးတို့ကိုချစ်ခင်တတ်မကပဲလေးစားမှုကိုဖော်ပြနိုင်မဲ့သူတွေဖြစ်နိုင်ပါတယ်။ကျမတို့ဟာချစ်ချင်းနူးညံ့တိမ်မွေ့ချင်းစိတ်တဘောကျေးဇူးတင်တတ်တဲ့တဘောပျော်ရွှင်တတ်တဲ့တဘောဓာတ်တွေကိုလက်တွေ့အသုံးပြုတင်ပါတယ်။ဒါမှသာကျမတို့ရဲ့အသက်တာဟာယေရှုရှင်အတွက်အသက်ရှင်နေကြောင်းကိုရောရဲ့ခြေတော်ရင်းမှာနေ့စဉ်နေ့တိုင်းတင်ကြားလေ့လာနေကြောင်းကိုရောရဲ့အလင်းတရားနဲ့ငြိမ်သက်ခြင်းကိုရရှိနေကြောင်းလက်တွေ့ပြသနိုင်မှာဖြစ်ပါတယ်ရှင်။ဒီလိုမှသာကျွန်ုပ်တို့ဟာဖျားသခင်ရဲ့ချီးမြှောက်ခြင်းကိုခံနေရတဲ့သူတွေဆိုပြီးမှယူနိုင်မှာဖြစ်ပါရဲ့ရှင်။နားဆင်ခဲ့ကြတဲ့တောတရှင်များအားလုံးပေါ်ဖဖျားရှင်ကြွယ်ဝစွာကောင်းကြီးချပေးပါစေရှင
တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပ
ပတ်တင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြ။တဘာဝတရားဤဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်သင်ကျမ်းမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။တင်ဒားအလုံးဟာအခမဲ့တင်ဒားတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်ရိုက်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင့်ချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 169တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင
်တွဋ္ဌရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျိုးလင့်ချင်းအတံကိုနောက်တွဋ္ဌဆင် गे ကြတော့တွဋ္ဌရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြကျမ်းမာရွှင်လန်းကြပါစေကျေးဇူးတင်ပါတယ်ခင်ဗျာ
ဒီများကိုနာတော့တာဆင်ရင်နှစ်တက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တယ်ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။